နိုင်ငံတကာအခွင့်အရေးလှုပ်ရှားမှုအဖွဲ့ဖြစ်တဲ့လူ့အခွင့်အရေးဆောင်ချီရေးအဖွဲ့ HRW ရဲ့အမှုဆောင်ညွှန်ကြားရေးမှုကိုဟောင်ကောင်ကပြည်ဝင်ခွင့်မပေးခဲ့ကြောင်း HRW ကတင်းနှင်းကနေနေမှာပြောပါတယ်အဖွဲ့ရဲ့ World Report 2020အစဉ်ကန်စာထုတ်ပြန်မှုအတွက်ဟောင်ကောင်ကိုတွားရောက်တဲ့အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးကက်နက်ရူသ်ဟောင်ကောင်နိုင်ငံတကာလေးစိတ်ကိုတင်းနှင်းကနေနေကဆက်ရောက်လာချိန်မှာပြည်ဝင်ခွင့်ညှင်းပယ်ခံရတာဖြစ်ပါတယ်။အမေရိကန်နိုင်ငံသားဖြစ်တဲ့သူကိုဘာကြောင့်ပြည်ဝင်ခွင့်မပေးတယ်လဲဆိုတာကိုတော့လူ့အမှုကြီးကြပ်ရေးတာဝန်ရှိသူတွေကမပြောတဲ့အကြောင်းလဲ HRW ကပြောဆိုထားပါတယ်။လူ့အခွင့်အရေးကိုထိန်းသိမ်းရေးနိုင်ငံတကာရဲ့ကြိုးပမ်းအားထုတ်မှုအပေါ်တရုတ်အစိုးရဘက်ကပိုပြီးအားထည့်တိုက်ခိုက်နေတာပေါ်လွင်စေဖို့မျှော်လင့်တဲ့အကြောင်းသူ့ကိုပြည်ဝင်ခွင့်မပေးတာဟာဆိုရင်ဒီပြဿနာကိုထင်းထင်းရှားရှားဖော်ပြလိုက်တာဖြစ်တယ်လို့လဲပြည်ဝင်ခွင့်ညှင်းပယ်ခံခဲ့ရတဲ့ Ruth ကပြောဆိုပါတယ် HRW ကဇန်နဝါရီလ15ရက်နေ့မှာအစဉ်ခံစာထုတ်ပြန်ဖို့စီစဉ်ထားတာပါဆာမျက်နှာ650နှစ်မျက်နှာပါအစဉ်ခံစာမှာရေးထားတဲ့ Ruth ရဲ့အမှားစာမှာတော့လူ့ခွင့်ရေးထိမ့်သိမ်းဆောင်ရွက်ရေးကမ္ဘာလုံးဆိုင်ရာစနစ်အပေါ်တရုတ်အစိုးရဘက်ကပြင်းပြထန်ထန်ထုတ်နှက်တိုက်ခိုက်နေတယ်လို့သတိပေးထားတာပါအခုတော့ဒီအစီအစဉ်ခါစားကိုဇန်နဝါရီလ14ရက်နေ့မှာအမေရိကန်ပြည်ထောင်စုနယူးယောက်မှာထုတ်ပြန်မယ်လို့လည်းအဖွဲ့ကပြောဆိုထားပါတယ်